စင်ကာပူရောက်နိုင်ငံသားရွှေ့ပြောင်းအလို့သမားတွေကိုနှစ်ပတ်ကြာနေအပြင်မထွက်ဘဲနေကြဖို့ဆိုတဲ့စင်ကာပူအစိုးရရဲ့အမိန့်ဟာအလို့သမားတွေကြားယောဂါကူးစက်မှုပိုများလာနိုင်ပြီးထိမရအောင်ဒုက္ခရောက်သွားနိုင်တယ်လို့အပြည်ပြည်ဆိုင်ရာလူအခွင့်အရေးအဖွဲ့ AI ကထောက်ပြဝေဖန်လိုက်ပါတယ်။ဒါပေမဲ့စင်ကာပူအစိုးရကအခုလိုကင်တွယ်ဆောင်ရွက်မှုနဲ့ပတ်သက်လို့စင်ကာပူမြန်မာအတိုင်းဝန်ကြားကြိုးဆိုသူတချို့လည်းရှိပါတယ်။ဒီအကြောင်းကိုဆက်ပြီးကျွန်တော်တင်ပြခြင်းပါတယ်။စင်ကာပူနိုင်ငံမှာမြန်မာလူမျိုးတွေအပါအဝင်နိုင်ငံသားရွှေပြောင်းအလို့သမားတွေကြားကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေတိုးလာတာကြောင့်အလို့သမားတွေအိမ်ပြင်မထွက်ကြဘဲနေဖို့စင်ကာပူအစိုးရက AP 6ရက်နေ့မှာအမိန့်ထုတ်လိုက်တာပါစင်ကာပူနိုင်ငံပန်ကူးအရပ်မှာရှိတဲ့ SS11 အလို့သမားတန်းရနဲ့ဝက်စတိုင်းကူအန်အရပ်မှာရှိတဲ့တန်းရတွေမှာပြီးခဲ့တဲ့ရက်ပိုင်းကကိုရိုနာဗိုင်းရပ်စ်ကူးစက်သူ90ရှိခဲ့တာကြောင့်အဲ့ဒီတန်းရမှာနေကြတဲ့အလို့သမားတွေနေအိမ်အပြင်မထွက်ဘဲနေရကြတီးကြခွဲနေကြဖို့ကန့်သတ်လိုက်တာဖြစ်ပါတယ်ဒီလှုပ်ဆောင်ချက်ဟာနိုင်ငံသားရွှေပြောင်းအလို့သမား2000လောက်နေထိုင်တဲ့အဲ့ဒီတန်းရရက်ွက်နှစ်ခုထဲမှာအလို့သမားအချင်းချင်းကြားယောဂါကူးစက်မှုပိုများလာနိုင်ပြီးအချိန်နေပိုဆိုးသွားနိုင်တယ်လို့ AI အဖွဲ့ရဲ့ထုတ်ပြန်ချက်မှာဝေဖန်လိုက်ပါတယ်စင်ကာပူကအလို့သမားတွေရဲ့နေအိမ်ကျင်းမြောင်းမှုပြဿနာနဲ့အလို့သမားအခွင့်အရေးအပြည့်အဝမရှိတဲ့အခြေအနေကို AI အဖွဲ့ကအစိုးရပိုင်းမှတည်းကထောက်ပြလာခဲ့တာပါအခန်းကြီးနေတဲ့လူစုလူဝေးနဲ့နေထိုင်ရတဲ့အခြေအနေဟာယောဂရှိသူနဲ့မရှိသူကြားတီးကြားစီခွဲနေဖို့အင်မတန်ခက်ခဲတဲ့အကြောင်း AI အဖွဲ့ရဲ့စင်ကာပူနိုင်ငံဆိုင်ရာသုတေသီ Rachel Howard ကမှတ်ချက်ပြီးပြောကြားထားတာကို AI ရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါပေမဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးနဲ့ပတ်သက်လို့ကဘာကားတော်ချီးကျူးခဲ့ရတဲ့စင်ကာပူနိုင်ငံမှာအစိုးရရဲ့စည်းကမ်းသတ်မှတ်ချက်တွေအတိုင်းလိုက်နာနေတိုင်းပဲဆိုရင်လူတွေအတွက်အန္တရာယ်ကင်းတာကြောင့်စင်ကာပူအစိုးရရဲ့ဆုံးဖြတ်ချက်ကိုသဘောတူတယ်လို့စင်ကာပူမှာနေတဲ့မြန်မာအင်ရှင်မတူဦးဖြစ်သူမတ်မီကျော်စွန်းညွန့်ကပြောပါတယ
်ဒီအစိုးရထိန်းလိုက်တဲ့သဘောကဖြစ်ရင်တော့တို့ကအဲ့ဒီအလုသမားတန်းလျားတွေမှာတို့ထိန်းရလွယ်အောင်မယ်အပြင်ကိုပြန်သွားရင်တို့ထိန်းရပိုခတ်သွားမှာဒီရွှေပြောင်းအလုသမားတွေဒီတို့ကနားရရတာနဲ့တို့ကထွက်ကြမယ်ထွက်ကြတာနဲ့တို့ကတွေးကြမယ်စုံကြမယ်ဟိုရင်းနှီးပဲပေါင်းကြတာတွေကများကြတယ်ဗျတယောက်တယောက်ကိုဟိုကူးဆက်မြန်နေအောင်ဆိုတော့တို့ကအဲ့ဒီပြဿနာကိုကြိုမြင်လို့ကိုဖြတ်တာလို့ညီမကတော့မြင်တာပဲအဲ့ဒီအလုသမားတန်းလျားတွေကသူတို့ကအရင်ကျင်းတဲ့အတွက်ဖြစ်ရင်ချက်ချင်းဘယ်သူမှနိုင်မှာမဟုတ်ဘူးနောက်ပြီးအလုသမားတွေကလည်းသူတို့ကိုယ်တိုင်အကုန်စောင့်ရှောက်ပါဒီစားဖို့တောက်ဖို့အကုန်လုံးစီစဉ်ပေးရပါအဲ့ကြောင့်သူတို့ထိမို့ကြိုးစားတယ်လို့ညီမကတော့အကောင်းဘက်ကမြင်တာပေါ့နော
်အရှိတော်အာရှနိုင်ငံတွေထဲမှာဆိုရင်လဲစင်ကာပူနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအစောဆုံးကြုံခဲ့ရပြီးထိန်းချုပ်မှုအပိုင်းမှာနိုင်နိုင်နေနေရှိခဲ့တာကြောင့်အစိုးရအပေါ်ယုံကြည်မှုထားမိတယ်လို့မတ်မီကျော်စွန်းညွန့်ကပြောပါတယ်
အမှန်ညီမတို့စီမှာဆဖြစ်ပြီဆိုတာနဲ့သူတို့ကလူတွေကိုတတိပေးတယ် match တွေလည်းသူတို့ကိုယ်တိုင်ဝေပေးတယ်ဒီညနာကလေးကာဖို့အတွက်အစိုးရကိုယ်တိုင်ကတေချာဝေပြီးတော့အသိပညာပါပေးတယ်တကယ်နှာစီချောင်းလို့ဖြစ်တဲ့လူပဲသုံးပါလို့အရင်တော့ပြောတာပေါ့နော်ဒါအဲ့လိုပြောပြီးသူတို့ဆထိန်ပါတယ်ထိန်တော့ no care ဖြစ်တာတည်းကိုညီမတို့မှာအဆိုးဆုံးဖြစ်လာတာဒီနိုင်ငံခြားပြောင်းဝင်လာတဲ့လူတွေရဲ့ case တွေကအများများသွားတာအများများသွားတော့သူတို့အဲ့ case တွေကို like ထိန်နေတဲ့အချိန်မှာပဲအခုချိန်မှာသူကကပ်ပြီးဆိုးလာတာအန်လင့်ဆိုတာဗိုင်းရပ်စ်ကဟိုဘလို့ကူးနေမှမသိတဲ့လင့်တွေသူတို့လိုက်ဖမ်းလို့မရတဲ့အတွက်အခုကလုံးဝလော့ကောင်းချဖို့သူတို့စဉ်းစားလိုက်တာ
မြန်မာနိုင်ငံရဲ့ဆိုင်ရင်စင်ကာပူမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပိုများပေမဲ့စင်ကာပူမှာရှိနေတဲ့မြန်မာအများစုကတော့လောလောဆယ်မြန်မာပြည်ကိုမပြန်ကြဘူးလို့သူကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကိုအသေးစားထိန်းချုပ်နိုင်ဖို့အခုဆိုရင်စင်ကာပူတနိုင်ငံလုံးကလူတွေမလိုအပ်ပဲအိမ်ပြင်မထွက်ကြဘူးအမိန့်ကိုစင်ကာပူအစိုးရကထုတ်ပြန်လိုက်ပြီး AP 9ရက်နေ့ကစလို့အကျိုးသက်ရောက်မှာဖြစ်ပါတယ်။နေ့စဉ်လိုအပ်တဲ့စားသောက်ခုံ၊ဆေးဝါးရောင်းချနေတဲ့လုပ်ငန်းတွေကလွဲလို့ကြံလုပ်ငန်းတွေကိုပိတ်ထားရမှာဖြစ်ပြီးရုံးအလုပ်တွေကိုလည်းနေအိမ်ကနေလုပ်ကြဖို့ညွှန်ကြားထားပါတယ်။စင်ကာပူနိုင်ငံမှာအခုချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်း 1,390 ကျော်ရှိပြီးသေဆုံးသူ6ဦးရှိပါတယ်။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။